အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့သမ္မတအဖြစ်ပြန်ရွေးကောက်ခံရပြီးမှပထမဆုံးအနေနဲ့သူမဲဆွယ်စဉ်ကာလမှာအဓိကပြောခဲ့တာတစ်ခုဖြစ်တဲ့အစိုးရအသုံးစရိတ်ဖြတ်တောက်မှုနဲ့အခွန်တိုးမြင့်မှုပြဿနာတွေအတွက်ကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေနဲ့ရှေ့ဘက်မှာတွေ့ဖို့အစည်းအဝေးခေါ်ထားပါတယ်။ဒီငွေကြေးပြဿနာတွေကိုကျော်လွှားနိုင်ဖို့အတွက်အားလုံးကသဘောတူညီနိုင်မဲ့ဖြေရှင်းချက်မျိုးရအောင်ဆွေးနွေးဖို့အမြန်လိုအပ်နေပြီလို့သမ္မတဥပမာကတောက်ကြံနေအိမ်ပြည်တော်တွေ့ဆုံပွဲတစ်ခုမှာအလေးထားပြောခဲ့ပြီးအဓိကဦးစားပေးရမှာကအလုတ်ကိုင်းအသစ်ဖန်တီးရေးနဲ့စီးပွားရေးတိုးတက်ရေးဖြစ်တယ်လို့ဆိုလိုက်ပါတယ်။ရှေ့ဘက်နိုဝင်ဘာ16မှာလုပ်မဲ့ဒီအရေးပါတဲ့ဆွေးနွေးညှိနှိုင်းပွဲမှတန်ခင်ဗိုလ်ထူးနေမှာတော့သမ္မတဥပမာအနေနဲ့ကြီးမားလာနေတဲ့စီးပွားရေးနဲ့ငွေကြေးပြဿနာတွေကိုသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးရှင်းပြဖို့လည်းရှိနေတယ်လို့အိမ်ပြည်တော်ကကြေညာခဲ့ပါတယ်။မစ္စတာအိုဘားမားကပဲအစိုးရအသုံးစရိတ်သုံးစွဲမှုကိုထိန်းချုပ်ဖို့ကအရေးကြီးတာမှန်ပေမဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်သွားစေနိုင်တဲ့အစိုးရအစီအစဉ်တွေကိုဖျက်တောက်ပစ်တာမျိုးတော့မဖြစ်သင့်ဘူးလို့ထောက်ပြခဲ့ပါတယ်။ဒါအပြင်သမ္မတအဖြစ်အရေးခံရတာကိုထောက်ပြပြီးဒီအချက်ကြောင့်အမေရိကန်ပြည်သူအများစုအနေနဲ့တနစ်ကိုအမေရိကန်ဒေါ်လာ 25,000 ကျော်ရတဲ့အမေရိကန်နိုင်ငံရဲ့အချမ်းသာဆုံးသူတွေကိုအခွန်တိုးကောက်ဖို့သူ့အဆိုပြုချက်ကိုထောက်ခံတာကိုပြလိုက်တာဖြစ်တယ်လို့လဲမစ္စတာအိုဘားမားကဆက်ထောက်ပြခဲ့ပါတယ်ခင်ဗျာ